has never broke me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
But the other one, no, but to me, I didn't kind of that part of the video. You have to go to the lounge in the way of seeing you come into the Amari. Then you need to be a good up in my vanishing.
I was to my own way and it's a dead and the muni won't mute up the daughter near she by a ma, but set it and mute up the daughter in the way of seeing him off by.
Who the Lord Daddy Niara Bono, the Udemy, Pina Jet, to me, do your lady, in any local, Pala, I create, and I went down, eh? Rodi, the kind you love party, Mao, Udemy, Pluto, goes a little long, but yellow Pavanishing.
Oh, sister, one only a power.
มีตัวตัวเดียวใช่มั้ยพี่ตัวตัวเดียวใช่มั้ยพี่เนี่ยสุดอ่ะเนี่ยใช่มั้ยอย่างงี้มาเดียวใช่สุดๆปองเลยอ่ะดีอยู่ตรงนี้ไหนไงลูกอ่ะเนี่ยปาลาอ๋อปอนเนาะบลูมิวอาจะพี่รอไหนไงลูกผิดตามาเลยใช่มั้ยมาจ้ะรู้ใช่มั้ยตัวนี้อยู่ไม่ห่มบ่เนาะทั้งๆในห้องคอมมาโหดีไหนไงฟังซาวด์อูเวตาอ๋อเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอลีเอล
လှန်ဟိုရေးခဲ့တယ်။အမဦးရတော်ကနေပြီးတော့နှုတ်အားဖြင့်အဖက်ဒရယ်ဆိုတာပါလဲ၊မော်ဂန်ဆိုတာပါလဲ၊လူခွင့်ဆိုတာပါလဲပေါ့နော်။အဲ့အိမ်မှာနေပြီးတော့ဒီတမလို့တဲ့နိုင်ငံရေးကိုအမျိုးသားတယောက်တည်းမဟုတ်ဘူး။အမျိုးသမီးတွေဥစားဖို့ကောင်းမှာပဲ။အထူးသဖြင့်ကျမတို့က military ဖြစ်မှာကြီးပြင်းလာတဲ့ခါကြလို့ရှင်ခစ်ကြီးကအရင်အဲကျန်းထုံနေပေါ့နော်။အဲတလက်တန်နေနဲ့ကျန်းထုံနေတဲ့ခါကြလို့ရှင်အမျိုးသမီးများဆိုလို့ရှင်တော့ပို့ပြီးတော့အဲဒီနိုင်ငံအပြောင်းလဲမှာဖြစ်စေပေါ့နော်။ကျမတို့တက်တာပေါ့နေမယ်ဆိုပြီးတော့အဲ့ခေတ်ကစားပြီးတော့2006 2000ကစားပြီးနိုင်ငံရေးလိုဘတွေရောက်ပြီးအခွင့်သာလို့ရှင်ပေါ့နော်။ဒီအနေနဲ့ပြောင်းလဲတစ်ခုဖြစ်ရင်တမောကိုယ်ကိုယ်လည်းပြောင်းလဲဖို့ကြောင့်လာလို့ရှိရင်ဆိုပြီးတော့နိုင်ငံပြောင်းလဲအတွက်အမျိုးသားမျိုးသမီးရဲ့လို့မဟုတ်ဘူးတာဝန်ရှိတယ်။အဲတိုင်းပြည်သားအကုန်လုံးမှာနိုင်ငံအရှိမတာဝန်ရှိတယ်။ဒါကြောင့်မလို့အဆင်နဲ့ဖြစ်အောင်အဲကြိုးစားခဲ့ပါ။ဟုတ
်ကဲ့ပါ။အခုမဲဆက်စည်းဝေးကာလလည်းစတင်နေပြီပေါ့နော်။အဲ့တော့အခုကိုရှင်ကျိုင်းနဲ့မဲဆန္ဒနေမျိုးသွားပြီးတော့မဲဆက်စည်းဝေးမှုပြင်ဆင်ထားပြီလို့ပြန်နားလည်ထားပါတယ်။အဲ့တော့ဒီမဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ပေါ့သူတို့အခြေခံဘာတွေလိုအပ်တယ်လဲဆိုတာကိုတော့သူတည်တနာလုပ်ပြီးပါပြီလားရှင်
။မောက်ကိုယ်တိုင်ကလည်းဒီပြည်သူတွေကပြည်သူပြောပေါ့နော်။သူတည်လူငယ်ဆိုလို့ရှိရင်ပညာရေးမမေဆိုလို့ရှိရင် better education မလားပိုကောင်းနေမလားအဲ့လိုမျိုးပေါ့ဆိုတော့အခြေခံအားဖြင့်ကိုတွေးနေကြလို့ရှိရင်တော့ဟုတ်တယ်။ရခိုင်ပြည်နယ်ကျမရဲ့မဲဆန္ဒနယ်တည်နေပြီးတော့လူငယ်တို့ပညာရေးတော့ဖြစ်နေလို့ရတယ်။အဲ့ကျမကိုယ်တိုင်ကပြောင်းဖြစ်လာတယ်။2012နောက်ပိုင်းကြလို့ရှိရင်တော်တော်များများရခိုင်ပြည်နယ်လူငယ်လူရွယ်အပေါ်လုံးကပြောင်းဖြစ်သွားကြတာလေ။လိုမလေးရှားလို့ပညာတတ်တည်တယ်မဟုတ်ဘူးဒီဖြစ်စေအကုန်လုံးကအလုပ်သွားကြတယ်ပေါ့နော်ဆိုတော့ကျမတို့စင်ကဒီကပညာရေးနဲ့အလုပ်ကံခွင့်လန်းသက်မွေးဝင်ကြောင်ပေါ့နော်ဟောတာတွေကနေပြီးတော့ဒီစနစ်တကျအထူးပြသနာလုပ်ထားတဲ့အစည်းအဝေးဆရာမရှိပဲမဲ့တကယ်လိုအပ်တယ်ဆိုတော့ကျမတို့သာမန်ခြင်းလို့ပြောလို့ရတယ်ပေါ့နော်ဟုတ်ကဲ့ရှင်
အဲ့တော့ရခိုင်ပြည်နယ်ဒေသဖွံ့ဖြိုးရေးအတွက်ပေါ့နော်ရခိုင်ပြည်နယ်မှာရှိတဲ့သဘာဝတရားစာတွေနဲ့ဘာတွေဆက်လုပ်ရင်အဆင်ပြေမလဲလို့ထင်ပါတယ
်ကျမတို့နိုင်ငံတစ်ခုဖွံ့ဖြိုးတက်ဖို့ဆိုလို့ရှိရင်တကယ်အရေးကြီးဆုံးကကြတော့ဒီနိုင်ငံရဲ့ infrastructure ပေါ့နော်ဆိုလမ်းလမ်းဆက်သွယ်ရင်းနဲ့ဆက်စင်းပြီးရရှိရရနေပြီးတော့တကယ်ကိုရေးတကြီးလိုအပ်တယ်မဖြစ်မနေလိုအပ်တယ်အဲဘာလို့ဆိုတော့ဒီလျှက်စင်းနဲ့လုံးလို့ရတဲ့အလုပ်တွေအများကြီးပဲရှိတယ်လို့ပေါ့နော်ကျေတို့ကထောက်ကုန်ထုတ်မယ်ဆိုလို့ရှိရင်လမ်းလမ်းဆက်သွယ်ကောင်းမှာဥပမာဖြစ်ရင်ကျမတို့ဒီတန်ရွယ်ဘက်ကလမ်းကောင်းလို့ဖြစ်စေကျမတို့ဒီတက်ဖြူဘက်ကလမ်းလမ်းဆက်သွယ်တာကောင်းခဲ့မယ်ဆိုလို့ရှိရင်အခုပုံစံစီစဉ်မှုကြလို့ရှိရင်ပုံမြန်ဆန်းနေတယ်ဒါပေမဲ့လမ်းတွေမကောင်းတဲ့ခါကျလို့ရှိရင်18နာရီ19နာရီဆိုလို့ရှိရင်ပုံစံကရံရောက်လို့ရှိရင်ပုတ်တိုးတော့တာအဲ့လိုဟာတွေရှိတယ်အဲကြောင့်မလို့ဒီအခြေခံကြတဲ့လမ်းမဆက်တည်ရေးကောင်းမှုမှုနဲ့လျှက်စင်မီကြရှိရေးကပြည်သူတွေတနိုင်တစ်ပိုင်းဖြစ်စေပေါ့နော်ဒီအလုပ်ကိုစလုပ်ဖို့အတွက်နေလို့အခြေခံကြတဲ့အလုပ်တစ်ခုကျောင်းသားတွေတက်ဆိုလို့ရှိရင်ဒီဆက်ဖက်ဖို့ပေါ့နော်အဲဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်သူတို့လျှက်စင်မီနဲ့ဆက်ဖက်ဖို့ကတကယ်အခြေခံကြတဲ့ဟောပေါ့နော်ဒါကြောင့်လျှက်စင်မီနဲ့လမ်းမဆက်တည်ရေးဒီတနိုင်တစ်ပိုင်းမွေးမြူတဲ့သဘောတနိုင်တစ်ပိုင်းလုပ်ငန်းတော်လောက်စလုပ်ဖို့အတွက်အခြေခံကြဆုံးဒီနိုင်ငံဆောက်ဖို့ဖြစ်ပါလား
ဟုတ်ကဲ့ဒီခိုင်ပြည်နယ်မှာအဓိကပေါ့နော်ဒီတနိုင်တစ်ပိုင်းစီးပွားရေးလုပ်မယ်ဆိုလို့ရှိရင်ပြည်သူလူထုအခြေခံလူတန်းစားအတွက်ရှိတဲ့တဘာဝတရားစာတနဲ့ပဲတနိုင်တစ်ပိုင်းလုပ်ငန်းတွေဘာများလုပ်လို့ရမယ်လို့ထင်ပါလဲရှင်
။တဘာဝတရားစာရဆိုလို့မြန်မာပဲရွှေကက်ဆိုပြင်းပြင်းကြတာပေါ့နော်။အခုရွှေကက်ဆကဒီနှစ်ပေါင်း30တရုတ်နဲ့မြန်မာဆိုရကြစာချုပ်ထုတ်ပြီးတော့ပို့နေတာလည်းရှိတယ်ပေါ့နော်။ဆိုတော့ကျွန်တော်ဒီအပေါ်မှာဟိုအလုပ်ကံခွင့်လန်းကိုစဉ်းစားကြတဲ့အခါအများသောအားဖြင့်ကနိုင်ငံသားရင်းနှီးမြှုပ်နှံမှုအများစုဒီပညာပေါ်မှာအခြေခံတဲ့ဟာတွေကြောင့်မို့လို့လူပြောတတ်ဖို့တော်တော်များများကတော့ယူလာနိုင်ငံသားတွေယူလာကြတယ်။ဒီခိုင်ပြင်းမှာအထူးသဖြင့်ဒီတက်ဖြူ area ပြောမယ်ဆိုလို့နိုင်ငံသား ားတွေလာကြတယ်တရုတ်ကုမ္ပဏီတွေလာကြတယ်ဒါပေမဲ့အဲ့ဒေသခံတွေရတဲ့လောပထမချက်လောက်လုံးလောက်ပဲဟိုကျန်တဲ့တကယ့်ကိုအကြမ်းမတမ်းပေါ့နော်ဒါပေမဲ့လောက်ခကြလို့ရှိရင်လည်းအဲသူတို့ဒီဒေသခံတွေကနေပြီးတော့ပေးတယ်ပေါ့နော်ဒီနိုင်ငံခြားကုမ္ပဏီတို့ရင်းနှီးပြောင်းနှံမှုလာကြတဲ့ကနေပြီးတော့ကျမတို့ဒီဖွင့်လင်းမြင့်တာမှုပြည်သူတွေဒေသခံတွေနဲ့ဆက်ဆံမှုမရှိခဲ့ဘူးအပေါ်ကပဲဆင်းလာတယ်များအမှန်ဆိုလို့ရှိရင်အဲ့လိုမျိုးမဖြစ်သင့်ဘူးနော်ဟုတ်တယ်ဒီနေရာမှာအလုပ်တစ်ခုလာလို့မယ်ဆိုအနည်းဆုံးတော့ဒေသခံတွေစဉ်းစားတယ်လက်စဉ်းစားပြီးတော့မှဒီဒေသခံတွေကိုကြင်တော့အလုပ်သုံးဖို့ဒေသခံကိုနေပြီးတော့ capacity မြင့်တင်ရမယ်ဆိုလို့ရှိရင်သူတို့လိုအပ်တဲ့ capacity ကိုသင်တန်းပေးတဲ့ဟာမျိုးပေါ့နော် vocational training ပေးတဲ့ဟာမျိုးကိုရှင်းလင်းပြောင်းနှံမှုမစတင်ကြရတယ်ပြီးတော့ဒါ MOU ထိုးတဲ့ခါပဲဖြစ်ဖြစ်အစိုးရနဲ့ရဲ့သဘောတူညီချက်ခါပဲဖြစ်ဖြစ်ဒေသခံများအလုပ်ကိုခွင့်လန်းရဖို့အတွက်ကိုဒါဆောက်ရလုပ်တင်တယ်အဲ့လိုမျိုးမဟုတ်ဘဲတဲ့ခါကြလို့ရှိရင်ဒေသမှာအလုပ်ကိုခွင့်လန်းရှိတိတိုင်းအဲ့အလုပ်ကိုခွင့်လန်းကိုဒေသခံမရဘဲနဲ့အဲတိပင်ကလာပြီးတော့လုပ်တဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်အဲ့တစ်ချိန်တည်းမှာပဲသူတို့ရဲ့ဒီဒေသခံများရဲ့အလုပ်ကိုခွင့်လန်းဆုံးချုံးသလိုဒီ project တောင်ပဲနေပြီးတော့ဒီ livelihood ကိုပျောက်ဆုံးသွားတာရှိတယ်။ဘာလို့လဲဆိုတော့ layer မြင်သိမှုတွေအများကြီးဖြစ်တယ်။သူတို့ပြင်ကျွန်တော်ဆိုလို့ data ချက်အများကြီးရောက်ဘူးလေ။ data ချက်မှာဆိုလို့ရှိရင်အဲ့လိုမျိုးဟိုတရုတ် company channel ရခိုင်တွေ channel ပေါ့နော် data ခိုင်တွေ channel ဆိုလို့ရှိရင် data ခိုင်တွေ channel ကမှောင်မဲနေတယ်။သဆန္ဒပြတောင်းဆိုပြီးတော့ဒါတွေရလာတယ်ပေါ့နော်။နောက်ကမြေတွေတိတ်လိုက်တော့သူတို့ငဘိုတွေကဒီစာဝတ်နေရေးလေးတွေဘာတွေခွင့်ခုရတဲ့ဟာကိုလုံးဝပြတ်သွားတယ်။ဟိုတမိုးကြီးတွေဝင်လာတယ်။ဟိုထပ်ပြီးတော့ငါမဖမ်းရတော့ဘူး။ဆိုတော့အမှန်တကယ်ကဆိုရသည်ဒေသခံတွေပို့ပြီးတော့နေဆိုင်ကောင်းမွန်အောင် livelihood ကိုတည်ဆောက်အောင်ရဲ့အစားရှိပြီးသား livelihood တော်မှနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပြတ်သွားတဲ့ဟာတွေရှိရောပေါ့နော်ဆိုတော့ဒါကတကယ်စင်ကုန်မှုပဲခိုင်နေတဲ့အတွက်ဟုတ်ကဲ့ရှင်တကယ်လို့ဒေသခံတွေအဲ့လိုမျိုးလုပ်ပေးမယ်ဆိုလို့ရှိရင်ဒေသရှိပြီးသားဒေသပေါ်မှာမှနည်းပညာနဲ့ဘယ်လိုဖွံ့ဖြိုးတိုးတက်အောင်လုပ်မလဲ TPC တွေကိုထုတ်ပြီးတော့မှနေပြီးပုံစံစည်းစည်းကောင်းအောင်လည်းမဆက်တည်ဘယ်လိုလုပ်မလဲလောက်ကန်ခွင့်တော့ဘယ်လိုမျိုးဖန်တီးကြမလဲဆိုတဲ့ဟာမျိုးဖြစ်နေတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပါအခုကျွန်မနောက်တစ်ခုပြင်ချင်တာကလေဒီနိုင်ငံတကာကတိုင်းဝမ်ရဲ့အမြင်မှာပေါ့နော်ဒီရခိုင်ပြည်နယ်လို့ပြောလိုက်တာနဲ့တပြိုင်နက်ရခိုင်ပြည်နယ်မှာနေထိုင်နေပြီးရိုဟင်ဂျာလို့ခေါ်တဲ့ဒီမွတ်စလင်အတိုင်းဝမ်ဟာဖြစ်နေခံနေရတယ်သူတို့ကလူခွင့်ရေးတွေချိုးဖောက်ခံနေရတယ်ဆိုပြီးတော့နိုင်ငံတကာအတိုင်းဝမ်ကနေစုမြင်နေတာပါအဲ့တော့အဲ့လိုအမြင်ကြီးပြတ်သွားအောင်လို့ဒီရခိုင်ဖြစ်တော်အမတ်လောင်းတယောက်အနေနဲ့ပေါ့နော်အတိုင်းဝမ်နှစ်ဖက်အကြားမှာပေါ့လေဘလို့လုပ်ရင်ကောင်းမလဲဆိုတာရောစဉ်းစားထားတာရှိပါလားရှင
်တကယ်ကြောက်လို့ရှိရင်ပေါ့နော်ဒီ issue ရာအင်မတန်ကြီးတယ်ဒါပေမဲ့ဟိုကျွန်မကဒါကြောက်လို့ရှိရင်လူခွင့်ရေးတစ်ခုခြူတော်မှလည်းကြည့်လို့မရဘူးနိုင်ငံရဲ့တရားဥပဒေစိုးမိုးရတယ်ကြည့်ရမယ်နောက်တစ်ခုကဒီ issue အခုမှပေါ်ပေါ်လာတဲ့ issue လို့မြင်တယ်ဘူးဒါကဘာမှလည်းရှိတယ်ဟို migrants ပေါ့နော်ဒီရွှေ့ပြောင်းနေထိုင်လာတဲ့ကြားတဲ့အခါမှာဒီပြဿနာတွေဖြစ်တဲ့တဲ့ရခိုင်ပြည်နယ်မှာတစ်ခုလို့ရှိရမှာပေါ့ကဘာတော်မှလည်းဒီပြဿနာတွေအခုကြုံနေရပါတယ်ပေါ့နော်နောက်တစ်ခုကဒီလိုမျိုးပြဿနာကြုံနေရခြင်းဒီဟိုရခိုင်ဒေသခံတွေပုံမှာပဲဒီလိုမျိုးဟိုရှုမြင်နေဆိုတာကတကယ်ဒီဟိုမီဒီယာလွှမ်းမိုးမှုကြောင့်လည်းပါတယ်အမှန်တကယ်တာဝန်ရှိဆုံးကဒီရခိုင်ပြည်နယ်ပါဝင်ပြည်ထောင်စုကြီးတစ်ခုလုံးကိုအုပ်ချုပ်နေတဲ့အစိုးရမှာတာဝန်ရှိပါတယ်ဖြည့်ရှင်းဖို့အကောင်အထည်မှာတာဝန်ရှိပါတယ်တကယ်လို့ကျွန်တော်တို့အခမ်းအနသာပါတီရပါတော့အပြတ်တအနိုင်ရခဲ့တည်ရှိလို့ရှိရင်ကျွန်တော်တို့ပထမဆုံးလုံးနိုင်ခဲ့တာကရူရောဘူလောပေါ့နော်တရားဥပဒေစိုးမိုးမှုရှိပြီးကျွန်တော်တို့နိုင်ငံမှာဘယ်အရှုမကင်လို့မရပါဘူးဒီ migrants ဖြစ်စေပေါ့နော်ဒီလူခွင့်ရေးဖြစ်စေ democracy ဖြစ်စေပေါ့နော်အခြေခံအကျဆုံးကတရားဥပဒေစိုးမိုးရေးပါတရားဥပဒေစိုးမိုးရေးရမှတာလည်းနေမျိုးဒီမှာလို့ထားဖို့လုပ်ဆောင်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ပါအခုလာမယ့်ရွေးကောက်ပွဲမှာဒီခိုင်မျိုးသားပါတီအနေနဲ့ပေါ့နော်ဘယ်လောက်ယာကိုင်းနှုံးလောက်များနိုင်ခြေရှိပါလဲရှင်
အမှန်တကယ်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ခြေနာက 100% ပေါ့နော်ဒါပေမဲ့ဟိုကျမနေရာနဲ့အခြေအတည်ပြောပြရမယ်ဆိုလို့ရှိရင်တော့ကျမရွာမှာဟိုဝေလေကအုံဝန်ကြီးတစ်ပါးရှိတယ်ကျမနဲ့ပြိုင်တဲ့ဒေါက်တာဘတ်ရွှေကိုယ်တိုင်ကလည်းဒီဝန်ကြီးတစ်ယောက်ဖြစ်တယ်အဲဆိုတော့တို့ဒေသခံအချင်းချင်းပေါ့နော်ဟိုပါတီရေလို့မတူကြဘူးမူဝါဒတော့မတူကြဘူးဒါပေမဲ့ဒေသခံတွေအချင်းချင်းဖြစ်နေကြတဲ့စင်မျိုးတွေရှိတယ်တိုင်းဝိုင်းတွေရှိကြတယ်ပေါ့နော်ခုအမျိုးသားရေးစိတ်ဓာတ်နဲ့ဆိုလို့ရှိရင်တော့ဒီဒီမိုကရေစီသွားတဲ့ခါမှာဟိုရေတိုင်းသားမျိုးအပိမဲ့ဆိုတော့ဒါတကယ်ဟိုဖောင်းထရကြရတဲ့အတန်တွေပေါ့နော်ဆိုလို့ရှိရင် 100% ဒါပေမဲ့တစ်ခါမှလည်းခုရေမိသားစုပတ်ဝန်းကျင်မှာရှိနေတဲ့လူတွေဒီပဲနေနေပြီးတော့ဒီဒေသကိုမရောက်ရှိပြန်မှာဆိုတော့အနိုင်ရသည့်တိုင်းကျွန်မထင်တယ် 70% ပေါ့နော်အလောက်တော့အမြင့်ထင်ထားပါတယ်ရှင်ဟုတ်ကဲ့
ဒီအိုက်တမ်ပါလေ
ဟုတ်ကဲ့ရှင်